ခင်ဗျာမှာနေဆက်ဒေသတွေကနေစက်တိုက်ခုံးဝင်လာနေတဲ့အထောက်ထားမဲ့မြန်မာနိုင်ငံသားတွေရဲ့အရေးနဲ့ပတ်သက်ပြီးဖမ်းဆီးမိခဲ့တဲ့လူမဟုတ်သမားတွေကိုစစ်ဆေးခဲ့ပြီးတဲ့နောက်လူကုန်ကူးမှုတွေမှာနေဆက်ကရဲတပ်ဖွဲ့ဝင်တွေပါဝင်ပတ်သက်နေတာကိုစစ်ဆေးတွေ့ရှိခဲ့တာပါဒီအတွက်ထိုင်းမျိုးသားရဲတပ်ဖွဲ့ကရဲဘော်ချုပ်နေုံဆက်ကတိကုံဦးဆောင်ပြီးစုံစမ်းစစ်ဆေးရ เนาะไอ้คอมมิตี้ဖွဲ့လိုက်တာထိုင်းသူရဲ့ချုပ်ကနေပြီးတော့ပါဝင်ပြီးတော့ပေါ့เนาะဘယ်လိုလဲဆိုတော့အဲ့ဒီလူမောင်ကိုတင်သွင်းမှုတွေကအခုအရင်များနေတယ်များတဲ့အတွက်ကြောင့်မလို့သူရင်းတော့မြန်မာပေါ့เนาะမြန်မာဆိုတာတန်းကြီးအနေဖြစ်တာကြောင့်အဲဒီဘက်ထွက်လာလူတွေများတယ်အဲ့ဒါပေါ်မူတည်ပြီးတော့ခုနကဒီဆက်မှာရှိတဲ့ဝဲသားတွေနဲ့ငါဒီထိုင်းတချို့ထိုင်းရဲ့ရာစီတွေကအဲ့ဒီပြည်ကပိုင်းပတ်သက်တဲ့ဆိုပြီးတော့သူတို့ဈေးရင်းရှိတဲ့လူပါကို29ယောက်လို့ပြောတယ်အဲ့29ယောက်ကိုသူတို့ဆောင်ရမ်းစစ်ဆေးပင်ပေါ့ဆောင်ရမ်းစစ်ဆေးဖို့တော့ကော်မတီတရားတရားဝင်ဖွဲ့လိုက်တာ
ကိုဗစ်ကပ်ပြီးအရေးပေါ်ကာလမှာနေကြားတလျှောက်လူညုံရေးတက်တီတိုးမြင့်စောင့်ကြည့်နေတဲ့ကြားကနေဆက်လမ်းကြောင်းတွေကနေမြန်မာနိုင်ငံသားတွေအစုလိုက်အပြုံလိုက်ဇက်တိုက်ဝင်ရောက်လာနေတာကြောင့်အရေးပေါ်ဖြေရှင်းရမယ်ပြဿနာတစ်ခုဖြစ်နေပြီဆိုပြီးထိုင်းရဲတပ်ဖွဲ့ကသတင်းထုတ်ပြန်ထားပါတယ်ထိုင်းရဲတပ်ဖွဲ့ကလူကုန်ကူးမှုတားဆီးနိုင်ရေးအတွက်အပူတပြင်းလှုပ်ဆောင်နေတဲ့ကြားကပဲမေလ20ရက်နေ့ကကက္ကနဘူရီပြည်နယ်ထောင်ဖာဖွန်နယ်စပ်လမ်းကနေဝင်ရောက်လာတဲ့မြန်မာနိုင်ငံသားတွေကိုတင်လာတဲ့ပစ်ကတ်ကားတစ်စီးကိုနယ်စပ်ဆောင်တပ်ဖွဲ့ကဖမ်းဆီးခဲ့ပါတယ်။ကားနောက်မှာတယ်လီဖုန်းနဲ့ပိတ်ထားပြီးတင်လာတဲ့မြန်မာနိုင်ငံသားတွေကိုဖမ်းမိခဲ့ကြောင်းဦးမင်းဦးကဆက်ပြောပြပါဗျာ။အဲ
့ဒါထောင်ဖာဖွန်မှာမနေ့အစောကြီးလေးနိုင်ကျော်လောက်ကအဲ့ဒါဟိုပေါ့ဟိုမြန်မာနိုင်ငံသား14ယောက်အဲ့ကောက်ဆက်လိုက်တော့နော်။နောက်ကတလက်ဟိုကဘလော့ချ်အင်းနဲ့အုပ်ပြီးတော့ခေါ်လာတာ။အဲ့ဒါကိုမိတာ
။ဘလော့ချ်တလက်ဘတ်အုပ်ပြီးလိုက်ပါလာရတဲ့မြန်မာနိုင်ငံသားတွေအနေနဲ့တဦးနဲ့တဦးထပ်ပြီးလိုက်ပါလာရတာကြောင့်အာနာပိုင်နေဖမ်းမိတဲ့အချိန်မှာတော့အများစုဟာမူးဝေအော်အန်နာချွေထွက်လွန်နာတွေနဲ့အသက်ရှူကျက်တာတွေစတဲ့ဝေဒနာတွေဖြစ်ပြီးစီကူတာမှုတွေပေးခဲ့ရကြောင်းကိုလည်းထိုင်းအနာပိုင်တွေကိုကိုးကားပြီးထိုင်းသတင်းတွေမှာဖော်ပြကြပါတယ်။မြန်မာနိုင်ငံမှာဒီလပိုင်းတွေထဲနိုင်ငံရေးမတည်ငြိမ်မှုတွေကြောင့်ကောအလုတ်ကင်တွေခက်ခဲတာတွေကြောင့်ပါအိနီနာချင်းထိုင်းနိုင်ငံထဲကိုနေစဉ်ဒီပါမြန်မာနိုင်ငံသားတွေအစုလိုက်အပြုံလိုက်ခိုးဝင်လာနေကြပြီးလူကုန်ကူးမှုအမှုအခင်းတွေလည်းဖြစ်နေတယ်ဆိုပြီးထိုင်းအနာပိုင်တွေကပြောဆိုကြပါတယ်ရှင်။